တရင်မျိုးသားအစည်းအရုံးတက်မာ6ထိန်းချုပ်နယ်မြေကော့ကရိတ်မြို့နယ်ထဲမှာရှိတဲ့ဖူးရှိမှုတပ်စခန်းကို KNL PDF ပူးပေါင်းတပ်တွေကပြီးခဲ့တဲ့ရက်ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးဒူရင်မှုအစ်င့်အပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးမေလ19ရက်နေ့ကတရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL PDF ပူးပေါင်းတပ်ထံလက်နက်ချအညံ့ခံခဲ့တာဖြစ်ကြောင်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်ဖူးရှိမှုဟုတ်ပါအဲ့တော့တော့ဝိုင်းဝန်းကျွန်တော်တို့ KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့ရအစင်တော်ကြာပြီပေါ့နော်ဝိုင်းဝန်းပြေဆိုထားတာကြာပြီအဲ့ဒါရေးခါပြက်လိုက်တာရောနောက်တစ်ခုကသူတို့ဘက်ကအညံ့ခံခဲ့တာပေါ့နော်အခုဒီနေ့ဆိုလို့ရှိရင်အဲ့ဒါဒုတိယမျိုးရအောင်အပေါဝင်ပေါ့အလုံး40ကျော်သူတို့လက်နက်ချအညံ့ခံတာပေါ့ကျန်တဲ့လူတွေထွက်ပြေးကြတာတို့ခိုင်းတဲ့ရောက်သွားတာတို့အဲ့လိုမျိုးတွေရှိတယ်ခါကောင်းအမသိဆုံးလာတော့အလောင်းကစခန်းကပြင်းနေတယ်အလောင်းကလည်းဆက်ကြောတွေ့တယ်လေ
စခန်းကနေထွက်ပြေးသွားခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်30ကျော်ကတော့ထွက်ပြေးသွားရလမ်းတစ်လျှောက်မှာကိုဝင်ဆောင်အမျိုးသမီးတဦးပါဝင်ဒေသခံအရက်သား၄ဦးကိုတပ်ဖြတ်သွားခဲ့တယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်ကြိုက်တုံမြို့နယ်အခြေဆိုင်စစ်ကောင်စီဗျူဟာကုန်းစခန်းကိုပြီးခဲ့တဲ့မတ်လ14ရက်နေ့က KNL PDF ပူးပေါင်းတပ်ဖွဲ့တွေကအပီးတိုင်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်ဗျူဟာမှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်66ဦးလက်နက်ချအညံ့ခံခဲ့တာတွေလည်းရှိခဲ့ပါတယ်။ကြိုက်တုံဗျူဟာကြာပြီးတဲ့နောက်မှာတော့စစ်ကောင်စီရဲ့ဖူးချစ်မှုတပ်စခန်းဟာတခုတည်းသာကျန်တော့ပြီးဝိုင်းဝန်းပိတ်ဆို့ခံထားရတာပါ။အခုအခါမှာတော့စစ်ကောင်စီတပ်သားတွေရိတ်ခါပြက်လက်မှုတွေဖြစ်ပြီးခုခံနိုင်မှုတွေမရှိတော့တာကြောင့်ဒီစခန်းကိုသိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ
်။အဲကောင်းကင်မြင့်နဲ့တမ်းမှ6ထဲမှာပဲဒီကြိုက်တုံနဲ့မလန်းမကန်ပေါ့နော်။ကျေတုံကိုထောက်ပပေးနေတယ်ဟိုကျေတုံပြာကြောက်လာသူ့ကိုဝိုင်းဝန်းပိတ်ဆို့ထားတယ်လေကျေတုံပြာကိုကျွန်တော်မတ်လလောက်ပဲပေးလိုက်တဲ့ခါတော့ဒီကစားကိုကျွန်တော်ပိတ်ဆို့ထားတယ်ပိတ်ဆို့ထားတော့အခုတော့သူတို့ဟိုလည်းလည်းချအညံ့ခံတယ်ချုပ်ပြီးရတာချုပ်ပြီးရပါဟုတ်ကဲ့
ဒီစခန်းဟာ1998ခုနှစ်ကတည်းကလာရောက်အခြေချတက်ဆွဲထားတဲ့တက်စခန်းဖြစ်ပြီးလက်တလောမှာအင်အား100ဝန်းကျင်လောက်ပဲရှိတဲ့တက်စခန်းဖြစ်ပါတယ်အခုတက်ကြည့်တော့ဖူးချင်းမှုတက်စခန်းကတက်သားတွေဟာထိုင်းဘက်ကိုအလုံးအေးနဲ့ထွက်ပြေးလာတာတော့မရှိသေးပါဘူးဒီစခန်းကဒူရင်မှုအပါဝင်လူဝင်အား40ကျော်လက်နက်ချသွားတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးအခုဆိုရင်ကော့ကရိတ်မြို့နယ်တဲကရေတလျှောက်စခန်းမေတ္ရိုခီစခန်းနဲ့ကွီးလုံးတိုင်စခန်းတွေကိုလည်း KNLPD ရဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ထားပါတယ်ရှင်